ဒီစည်းဝေးကိုအစိုးရနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးကြရသေးတဲ့တိုင်းသာနဲ့နှကိုင်တော်လိုင်းအဖွဲ့အစည်းကထိပ်သီးခေါင်းဆောင်တွေတက်ရောက်နေပြီးဒီစည်းဝေးခေါ်ယူကျင်းပရတာနဲ့ပတ်သက်ပြီး UNFCA ဒီဥက္ကဋ္ဌဦးနိုင်ဟန်သာကသတင်းထောက်တွေကိုအခုလိုပြောဆိုပါတယ
် EU ဒီဘက်ကနော်တိုင်းသာနဲ့နှကိုင်ဒီဘက်ကလည်းတချို့ကပြည်ရလိုက်တယ်ဟိုမှာဆွေးနွေးနေပြီးနော်နိုင်ငံရေးဆွေးနွေးပွဲတွေလည်းတချို့စနေပြီးအဲ့ဒီခြေနေတွေကလည်းထူးခြားမှုရှိတယ်နောက်ပြောမစုံတော့ဥမာတချို့ဥမာပလောင်နဲ့ RCSS နဲ့လည်းတိုက်ပွဲဖြစ်နေတယ်ဒီလိုခြေနေမျိုးမှာဒါ UNFCA နေနဲ့ပေါ့လေခြေနေတွေကိုဘက်ပေါင်းစုံကနေပြန်လဲတုံ့တက်ပြီးတော့မှတင့်တော်တဲ့ဒီလုပ်ငန်းအစီအစဉ်တွေကိုချမှတ်နိုင်ဖို့အတွက်ပေါ့လေအဲ့ဒါကိုစီးပွားလုပ်တယ်ပေါ့
ဒီအရေးပေါ်ဆွေးနွေးပွဲမှာအစိုးရအသင်းနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအပြင်နိုင်ငံရေးဆွေးနွေးပွဲတွေအတွက်လုပ်ငန်းစဉ်တွေရှာမှတ်နိုင်ဖို့အပါအဝင်ရှမ်းပြည်ပြည်နယ်ဒူတော်ရဲကောင်စီ RCSS နဲ့တအားပလောင်မျိုးသားလွမြောက်ရေးတပ်မတော် TNLA တပ်ဖွဲ့တွေတွေ့ဆုံဆွေးနွေးနိုင်ရေးကိစ္စဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံကိစ္စနဲ့လုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုထည့်သွင်းဆွေးနွေးသွားကြဖို့ရှိတယ်လို့လည်းသိရပါတယ်တဆက်တည်းမှာပဲလက်ရှိနိုင်ငံရေးစီးရေးအခြေအနေတွေအရတရင်သားလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ပဲပေါင်းစုံကအကြက်တဲတွေရှိနေပြီးဒီအပေါ်မှာအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုအလေးနက်ထားဆွေးနွေးဆုံးဖြတ်ကြဖို့ကိုလည်း KIO ကချင်းပြည်လွတ်မြောက်ရေးအဖွဲ့ကဒုက္ခရလည်းဖြစ် UNFCA အဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဗကြုတ်ကြီးအင်ပန်လာကအခမ်းအနားအဖွဲ့မိန့်ခွန်းမှာတရင်သားခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ
်ကျွန်တော်တို့ဟာခုလိုမျိုးခုရဲ့နိုင်ငံအတွက်ကျွန်တော်တို့လုပ်နေတာဖြစ်တယ်ကျွန်တော်တို့လုတ်တာမားတာနဲ့ခုလူမျိုးအများကြီးထိခိုက်နိုင်တယ်ခုနိုင်ငံအများကြီးထိခိုက်နိုင်တယ်ဆိုတော့အပြေသာတကြီးပြုတ်ကြဖို့လိုအပ်ပါတယ်ဒါကြောင့်မို့မားယွင်းမို့ရှိပေမဲ့လည်းအသေးဆုံးဖြစ်အောင်ကျွန်တော်တို့ကြိုးစားရမှာဖြစ်တယ်ဒါဒီကိုသဘောမထားဘဲနဲ့ဖြစ်စလွဲကျွန်တော်တို့ဆွေးနွေးသွားလို့ရှိရင်ကျွန်တော်တို့ရဲ့ညှော်မှန်းချက်ဘက်ကိုမတွားဘဲနဲ့အမားဘက်ဆုံးထုံးမှုဘက်ကိုဥတည်သွားနိုင်တယ်ဒါကိုလေကျွန်တော်တို့လက်တွေ့ခံစားနေရပြီးသားဖြစ်ပါလေ။
တုံးရကြချင်းပါမဲ့ဒီထိပ်သီးအစည်းအဝေးမှာပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလ9ရက်နေ့ကတိုင်းရင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့တွေအနေနဲ့လာမယ့်အစိုးရအသင်းနဲ့ငြိမ်းချမ်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်ဆွေးနွေးနိုင်ဖို့အတွက် UNFCA အဖွဲ့ဝင်တအူးစီပါဝင်တဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဖြည့်ဆည်းကော်မတီတရက်ဆုံးဖြတ်ဖွဲ့စည်းထားတဲ့ဦးနိုင်ဟန်သာဦးဆောင်တဲ့အဖွဲ့ဝင်9ဦးပါအဖွဲ့ကိုပြန်လည်ပြင်ဆင်ဖွဲ့စည်းတော့ဖို့ရှိတယ်လို့လည်းသိရပါဗျာ။ဒါအပြင် UNFCA အဖွဲ့ဝင်ဖြစ်လျှောက်ထားတဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULA ရခိုင်တပ်မတော် AA အဖွဲ့ကိုလည်း UNFCA အဖွဲ့ဝင်ဖြစ်လက်ခံမဲ့မခံဘူးဆိုတာတွေကိုဆုံးဖြတ်သွားကြဖို့ရှိတယ်လို့သိရပါဗျာ။ညညတော်တိုင်းသောလူမျိုးများဖက်ဒရယ်ကောင်စီ UNFCA အဖွဲ့ဝင်9ဖွဲ့မှကချင်ပြည်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်တိုးတက်ရေးပါတီ SSPP ကရင်နီမျိုးသားတိုးတက်ရေးပါတီ KMPP မွန်ပြည်သစ်ပါတီ NMSP ရခိုင်ပြည်မျိုးသားကောင်စီ ANC လောက်ဟုဒီမိုကရက်တစ်ပါတီ FDP ဝါမျိုးသားအဖွဲ့ချုပ် WNO ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF မြန်မာမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ MNDA စတဲ့အဖွဲ့တွေပါဝင်ပြီး2010ခုနှစ်နိုဝင်ဘာလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျ